တနင်္လာနေ့ကကိုဗစ် -19 ကူးစက်မှုအသစ်စုစုပေါင်း 35,300 နီးပါးအထိရောက်ရှိခဲ့တဲ့အိန္ဒိယနိုင်ငံရဲ့အခြေအနေဟာရှည်ကွဲပွဲဖြစ်တဲ့ကြော်လွန်နေပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးဖွဲ့အကြီးအကဲကပြောကြားခဲ့ပါတယ်။အိန္ဒိယမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေ့ရှိတဲ့နှုန်းမြင့်မားနေတာဟာ9ရက်သက်တိုက်ရှိနေပြီဖြစ်ပါတယ်။WHO အနေနဲ့တက်ဆွမ်းနိုင်တဲ့လောက်အိန္ဒိယကိုအကူအညီပေးနေကြောင်း WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ကဂျနီဗာမှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Many countries are still experiencing intense transmission and the situation in India
is still WHO အနေနဲ့တက်နိုင်တဲ့များလှုပ်ဆောင်နေပါတယ်။တခွဲကန်အထောက်ပံ့ပစ္စည်းတွေပြင်ဆင်ထားတဲ့ mobile ဆေးရုံတွေထောင်ထဲချီတဲ့အောက်ဆီဂျင်ဘူးတွေအပါအဝင်အရေးကြီးတဲ့ပစ္စည်းကိရိယာတွေနဲ့အထောက်ပံ့တွေကိုကူညီပံ့ပိုးပေးနေပါတယ်လို့ပြောသားတာပါ။ဒါအပြင်ကိုဗစ်ရောဂါတိုက်ဖျက်ရေးအတွက်ဝန်ထမ်းပေါင်း 2,600 ကျော်ကိုအိန္ဒိယကိုဆေးလွှတ်ဖို့ရှိကြောင်း WHO ကကြေညာထားတာကိုလည်းသူကအတည်ပြုခဲ့ပါတယ်။တနင်္လာနေ့တည့်ရက်ထဲကိုဗစ်ကြောင့်အိန္ဒိယနိုင်ငံမှာသေဆုံးသူပေါင်းစံချိန်တည့် 2,800 ကျော်အထိရှိခဲ့ပါတယ်။ဒေလီမြို့တော်မှာတော့လော့ကဒေါင်းပိတ်ဆို့ကန့်တတ်မှုတွေကိုနောက်သတင်းပတ်ထိထပ်တိုးလိုက်ပါတယ်။ဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့အိန္ဒိယပြည်သူအလုံးကာကွယ်ဆေးကိုရုံရုံကြီးကြီးထိုးနှံကြဖို့နဲ့ကောလာဟာလာတွေကိုမယုံဘူးတနင်္လာနေ့ကသူ့ရဲ့လာစင်ရေဒီယိုမိတ်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်။